မင်္ဂလာပါရှင် VOA American တန်ကနေ2015ခုနှစ်ဩဂုတ်လ12ရက်ဒီဇင်ဘာလ12ရက်စနေနေ့မနေ့ပိုင်းစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်စီစဉ်တွေကိုလိုင်းဒိုမီတာ24 32 40တို့ကနေဖတ်ယူလာစင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းစီစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်နဲ့အတူ American Indian 3မိနစ်ခင်းအင်္ဂလိပ်စာပို့ချချက်အပြင်သိပ္ပံနဲ့ဤပညာကဏ္ဍမှာတော့
အခုတစ်ဖြင်အင်းလေးလိုနေရလို့မြန်မာပေါ့နော်nitrogen net phosphorus တဲ့တွေများတဲ့ကြောင့်မူရေညှိရေမော်တွေကအရန်နေများနေတယ်။ဂေဟာစနစ်ကလက်ခံနိုင်လောက်ထပ်ပိုများနေတယ်။ရေရဲ့
မြေစီတွေရှိတင်တာထက်ပိုများနေတဲ့ဩဇာဓာတ်ညဉ့်ညမ်းမှုတွေအကြောင်းတဘာဝဝင်းကျစ်ဆိုင်ရာဒေါ် EEG နဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။ခုလိုစီစဉ်တွေကမှအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလစောင်းပါရှင်ရဲ့အာဘော်မပြတ်ကောက်နှုတ်စူးစီးပြီးကိုအောင်အောင်နဲ့အတူတင်ပြပေးတာကိုလည်းနားဆင်ကြရအောင်ပါရှင်။
ဆောင်မရှင်ဂျော့ရှူဝါကာလန်ဇစ်ရေးသားထားတဲ့အရှိတောင်အရှအတွင်းက2015ခုရဲ့ဒီမိုကရေစီဆိုတဲ့စာဆောင်မှာတော့မြန်မာနိုင်ငံမှာနိုဝင်ဘာလဆန်းတုန်းကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲကိုကြည်ကျင်းအားဖြင့်ဒီမိုကရေစီနီးကြအောင်မြင်မှုဟာရှင်းတဲ့ပိုးပြီးတော့ရှင်းရှင်းလင်းလင်းရှိလာတဲ့ဆိုတာနဲ့အစချီထားပါဗျ။ဒေသတွင်းဒီမိုကရေစီနီးအကြဆုံးဖြစ်တဲ့ဖိလစ်ပိုင်၊အင်ဒိုနီးရှား၊အရှေ့တီမောနဲ့စင်ကာပူနိုင်ငံတွေဟာရေဘူးအားဖြင့်သူတို့ရဲ့နိုင်ငံရေးလမ်းစဉ်တွေမှာအားကောင်းနေတာကိုမြင်တွေ့နေရပါဗျ။ဒီမိုကရေစီနဲ့တက်ဦးစံပိုင်ပရင်စနစ်ရောနောက်ကျင့်သုံးတဲ့ကမ္ဘောဒီးယား၊မလေးရှားနဲ့ထိုင်းနိုင်ငံတွေမှာတော့2015ခုနှစ်ဟာလွတ်လပ်ခွင့်နဲ့ပတ်သက်လို့အထူးကြရဆုံးနှစ်တွေလို့ပြောရမှာဖြစ်တဲ့အကြောင်းနှိုင်းရှင်ရေးသားထားတဲ့ဆောင်းပါးအပြည့်စုံကို RNC News ရဲ့စက်တရက်နေ့အထုတ် online စာမျက်နှာမှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ Ebadic no less historic than Bihar ဘီဟာသမိုင်းနဲ့တန်းတူညီတဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့ online စာဆောင်မှာနိုဝင်ဘာလ10ရက်နေ့မှာပဲမြန်မာပြည်မှာအထွေထွေရွေးကောက်ပွဲကျင်းပခဲ့တာနဲ့တချိန်တည်းအိန္ဒိယနိုင်ငံဘီဟာပြည်နယ်မှာလည်းသမိုင်းဝင်ရွေးကောက်ပွဲရှိနေခဲ့ပြီးလက်ရှိဝန်ကြီးချုပ်မိုဒီရဲ့ပါတီဟာဘီဟာပြည်နယ်မှာအကြီးအကျယ်ရှုံးနေကြောင်းအဲ့ဒီနေ့ညမှာပဲကြေညာခဲ့ပါတယ်။တချိန်တည်းမှာတော့ဒေါက်အောင်ဆန်းစုကြည်ရဲ့ NLD ပါတီကမဲ့ပြတ်တက်နဲ့အနိုင်ရသွားပေမဲ့ရွေးကောက်ပွဲမဲ့စင်းရလက်တွေကိုနိုဝင်ဘာလ21ရက်နေ့အထိကြေညာပေးရတော့မှာပဲ။NLD ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့စစ်တပ်ကြောတော့နောက်ခံပြုအာဏာရပြည်ခိုင်ပြိုးပါတီဟာလွတ်တော်အသီးသီးမှာဆယ်ရာခိုင်နှုန်းအောက်မှသာအနိုင်ရခဲ့သလို NLD ဟာတိုင်းရင်းသားဒေသတွေမှာလည်းဒေသခံတိုင်းရင်းသားပါတီငယ်တွေကိုအနိုင်ရသွားခဲ့ပါတယ်။25နှစ်တွင်လွတ်လပ်ပြီးမျက်တာတဲ့ရွေးကောက်ပွဲကနေ NLD ပါတီဒုတိယအကြိမ်မြောက်အနိုင်ရသွားခဲ့ပုံကားတော့ဖြင့်တမိုင်းမှာနောက်ထပ်ဒါမျိုးတစ်ခုဆိုတာမရှိနိုင်တော့ဘူးလို့យေတာထားတဲ့သတင်းဆောင်ပါကို rediff.com ဆိုတဲ့ India online သတင်းစာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင်
။ Little to cheer in Myanmar's halfway peace accord သိအားပေးဖို့မတွေ့ရတဲ့မြမငင်းချမ်းရဲ့ခီးတဝက်သဘောတူညီချက်ဆိုတဲ့ The Nation သတင်းစာရဲ့ editor အပေါ်မှာတော့အင်္ဂါနေ့ရုံးကတနိုင်ငံလုံးအပြည့်ရဲ့သဘောတူညီချက်ကိုမြမလွှတ်တော်ကအတည်ပြုပေးလိုက်ကြောင်းနဲ့အစချီထားပါဗျ။တိုင်းဒေသနဲ့ဂိုင်16ဖွဲ့တွေကထပ်ဝက်နေတာတနိုင်ငံလုံးအပြည့်ရဲ့ရေးစာချုပ်ချုပ်ခဲ့တဲ့သတင်းဟာနိုင်ငံတကာသတင်းတွေရဲ့ခေါင်းကြီးပိုင်းတွေမှာအုံအုံကြွကြပါခဲ့ပေမဲ့ဒီစာချုပ်မှာအစိုးရတပ်ဖွဲ့တွေနဲ့ KIO ကချင်လက်နက်ကိုင်အဖွဲ့နောက်ဒီရှမ်းတဘုံတို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင်းဒုက္ခရောက်နေကြတဲ့အယက်သားစစ်ဘေးရှောင်ဒုက္ခသည်တွေအကြောင်းကိုတော့ဖော်ပြထားတာမျိုးမရှိပါဘူး။အစိုးရနဲ့နိုင်ငံတကာလေ့လာသူတွေကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကချင်ကိုကန့်နဲ့ဝါလက်နက်ကိုင်အဖွဲ့တွေကိုအိန္ဒိယတရုတ်နိုင်ငံကအထောက်ပံ့ပေးနေတယ်ဆိုပြီးဝေဖန်နေကြတဲ့အကြောင်းအပြည့်စုံကို The Nation Online သတင်းစာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုနားဆင်ခဲ့ရပြီးတဲ့နောက်အခုတစ်ခါလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချပေးထားပါရှင
်ဒီနေ့မြန်မာတွေတင်ပြမယ့် idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က BEATING beating a yaita netta a d e a d dead theta h o r s e horse ka mien so ro sakabai tuk lung ye long kaw de be ka ro te ni de mien ko yait de tbo ba khain jin lo te ni de mien ko yait net de so yin yait de lu da let na me te ni de mien ga ro pyan a tet shin la ma ma hout de tbo phi lo a chou ma shi de tbo ko set lou lo shin ba ma ko twet ရလမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲကျွဲပါဆောင်တီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သာအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျောလင်းချက်မရှိဘူးဆိုတာကိုသိရတဲ့လေကုံခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတိုင်းရဲ့မိနစ်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုလည်းနားဆင်ရပါအောင်မယ်။မော်လမြိုင်စာတိကရင်တိုင်းရင်သူဒေါက်တာစင်တီးယားမောင်ဟာ1988ခုနှစ်ဒီမိုကရေစီလှုပ်ရှားမှုကြီးနောက်ပိုင်းထိုင်းမြန်မာနယ်စပ်ကိုရောက်လာခဲ့ပြီးမဲဆောက်မြို့မှာမဲတော်စေကံဖွင့်လှစ်ခဲ့ပါတယ်။နယ်စပ်တိုင်းရင်သားတွေ၊ရွှေပြောင်းလူသမားတွေရဲ့ကျန်းမာရေးအပြင်ကလေးတငယ်တွေရဲ့ပညာရေးစတာတွေကိုပါဒီဇိုင်းမတ်မတ်ကြိုးပမ်းခဲ့လို့ရေမွန်မက်ဆေဆေဆု၊ဟန်ဖရီလွတ်လပ်ရေးဆု၊ဂျိုနာသန်မန်ဆု၊စင်နဒီငင်းချမ်းရေးဆုတွေကိုလည်းချီးမြှင့်ခံခဲ့ရသူဖြစ်ပါတယ်။အာရှရဲ့မာသာထရီဇာလို့လေးစားခံရသူဒေါက်တာစင်တီးယားမောင်ဟာဒီဇင်ဘာလ6ရက်နေ့ကအသက်56နှစ်ပြည့်သွားခဲ့ပါပြီ။နေဆက်မှာ28နှစ်တာဖြတ်သန်းခဲ့ရတဲ့သူ့ရဲ့ဘဝအတွေ့အကြုံတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်ကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my
ကျမဒေါက်တာစင်ဒီယားအခုဆိုရင်56နှစ်ဟိုတနေ့ရပဲပြည့်ခဲ့ပြီပေါ့နော်ခုလို1988ခုနှစ်ဒီဒီမိုကရေစီအေးတော်ဘုံကြီးနောက်ပိုင်းထိုင်းနိုင်ငံကိုထွက်လာပြီးတော့အခုအသက်56နှစ်ပြည့်တဲ့အထိပေါ့နော်ဆီယမဒီမေတော်စီကမှာလုတ်ကိုင်းခဲ့တာလေနိုင်ငံတကာကအသိပေါ့နော်အဲ့တော့ဆီယမအခုလို့ဖြတ်တန်းလာရတဲ့ဘဝနဲ့ပတ်သက်ပြီးတော့ပေါ့နော်နည်းနည်းလေးပြောပြပေးပါလားဆီယမ
ကျမဒီနေဆက်မှာတော့28နှစ်ရှိပါတယ်28နှစ်ဆက်မှာတော့နေဆက်ကိုရောက်ခါကြတော့ကျမတို့ဒီရေခင်းပေါ့နော်28ခုရေခင်းပြီးရနောက်ပိုင်းမှာနေဆက်မှာတခြားသောကျောင်းသူကျောင်းသားတွေနဲ့ခြားလူတွေနဲ့ပေါ့နော်သူရရှိလာတဲ့အချိန်ဆက်ပြီးတော့ဟိုကျမကြီးလုံးဝလေလူကြီးလုံးဝလေတစ်ဆိုင်မှာလောက်ပါတယ်ပထမပိုင်းမှာတော့ကျမတို့ရှိရှိလှုပ်ဆောင်ရမယ်ပြိဿာမျိုးနေဆက်မှာရှိမယ်အနေထားမျိုးလဲအဲဆိုလည်းခါရမျိုးတော့မဟုတ်ဘူးပေါ့ဆုံးကထန်ပြီးအလာတန်ဒီမှာကျမတို့ဟိုဒေတာကိုပြန်ရမယ်ပေါ့နော်အဲ့လိုမျိုးရှိရထားတာပါဆိုတော့လည်းနေဆက်ဒေတာရဲ့အခြေအနေအရာလိုအပ်ချက်တွေလည်းအများကြီးရှိနေသေးတယ်လို့သက်သက်လာဒီ90စုစုကြီးကောက်တဲ့လောက်ပိုင်းမှာလည်းအခြေအနေအပြောင်းလဲတိကျတာလည်းရှိတယ်နဲ့ပို့ပြီးတော့ဒီရှိကောင်လူစုတွေရောဒီရက်ခါတွေရောပို့ပြီးတော့ရလာတဲ့အပေါ်မှာဆက်လက်ပြီးတော့ဒီလောက်ပိုင်းလေးဒေချေဆောင်ရဲ့ပို့ရဲအဲ့တော့ဒီဒေတာတစ်ခုခဲ့တော့လည်းမဟုတ်တယ်နဲ့ဒီဒီလိုဒီလေမှာလည်းမဟုတ်တယ်နဲ့တခြားတော့တိုင်းတာတိတာဒီမှာရှိတဲ့ကျမရေးဖွဲ့စည်းရေးလဲဆိုတာပို့ပြီးတော့ချက်ပြချတယ်ဆိုပြီးပြည်လိုက်နိုင်လဲပေါ့နော်အခုလက်ရှိမှာတော့ကျမတို့ကျမရေးစုဖွဲ့ဖို့ရပါတော့နော်ကောင်းပါလေကျမရေးစနစ်ဒီပို့ပြီးတော့တောင်းရင်ခိုင်ပါတဲ့ကျွန်ရှိရှိအတွက်ပုံဖြည့်ပေးခဲ့ဆိုရှိတဲ့ကျမရေးစနစ်ဒီဖြစ်လာဖို့အတွက်လည်းကျမတို့ဆောင်ရွက်နေတဲ့စီတောင်းဆောင်ရွက်နေတာလည်းရှိပါတယ်ဒီပြင်တော့ဒီမျက်စက်ဒေတာတွေတိုင်းရဒေတာတွေလည်းဒီရှုပြောင်းလူစုတွေပေါ့နော်အပေါ်ကတော့ဒီကိစ္စနဲ့ဆက်ချလို့ချုပ်ဖို့ရှိတဲ့အဲ့ဒါဆိုရှယ်မီဒီယာဆက်ရလို့ဆက်လို့ဆက်လို့ရတာပါ။ဒီချိန်မှာလည်းကျွန်တော်တို့ဒီလက်ရှိလေတာမှရှိနေတဲ့ကလေးတွေအချို့ညာရေးနဲ့ဒီကလေးတွေကပဲဒီလိုဆက်လက်ပြောင်းဆောင်နေလို့ဆောင်းပေါ်လာတာ။ဒီချိန်တော့ဒီကလေးတွေဆက်လိုက်လို့ငါတို့မှရှိဆောင်ထိခိုင်လောက်ကန်တဲ့အပေါ်မှာဒီဆက်လိုက်ရဲ့ဆက်ဆက်ဆက်ဆက်ရေးရဲ့အယူကြီးတယ်လို့နိုင်ငံနဲ့ဖြစ်ဖို့စာဆွေးမှုတွေဒီပြည်ညာရေးအခွင့်အလမ်းတွေကိုပြီးတော့တစ်ဖက်လုံးမှာ
ကလေးတွေပေါ့နော်နိုင်ငံမဲ့စုပေးမယ်လို့လေမြန်မာနိုင်ငံကလာတဲ့နေဆက်ရောက်နေတဲ့ဒီကလေးတွေအခြေအနေရှိရကြတော့ဘလို့ရှိပါလဲဆရာမ
ကလေးတွေရှိရလို့ပြောရင်တော့ဒါဒီကတွေပုံကလည်းဒါအမြဲဆိုရင်ပြန်မှမဟုတ်ရှိနေတဲ့အရာတွေဖြစ်တဲ့အဲ့ဒီအတွက်ကြောင့်လည်းဒီလူကြီးချေကြီးဖွဲ့စည်းတဲ့ပုံတိုင်းကလည်းကျန်းကျန်းမှုကိုအခြေအနေပေါ်မှာမူတည်ပြီးတော့ထိုင်းနိုင်ငံမှာဆိုလည်းထိုင်းနိုင်ငံမှာရှိတဲ့လူခွင့်ရေးတို့ကလေးခွင့်ရေးတို့ရှိနေရတဲ့ပေါ်ဆောင်ရတဲ့ရှိလို့ ဒီထဲမှာလည်းဆောင်ရွက်မှုတွေပို့ပြီးတော့ကျေကျန်းလာတာတွေ့ရှိရပါတယ်။အဲ့တော့ဒီကလေးအခွင့်အရေးဆက်ဆောင်မှုပါဆိုရင်တော့ဒီအထူးသဖြင့်တော့ဒီဒေတာမှာပဲပုံမွေးပေါ့နော်။လို့ထားတဲ့ဒေတာမှာဒီမင်းချင်းဒီစိုးစနေတကြထုတ်ပေးနိုင်တဲ့အစီအစဉ်လေးဟုတ်ကဲ့အခုတစ်ခါတော့ဒီဖြစ်ပေါ်များစွာဆက်ဖြစ်နေတဲ့ဒေတာတွေတခြားနိုင်ငံရှိကြောင်းနေခဲ့ရတဲ့ဒေတာတွေမှာဆိုရင်တော့ဒီအခွင့်အရေးတွေအဆုံးမရရှိတဲ့အတွက်ကြောင့်တို့ကအလေးအလတ်ပို့ပြီးတော့ကြီးမားပါလေဒီကိန်းထဲမှာလည်းအခုရှိကြောင်းတွေပြီးပြီးတော့ဆက်ရလာတဲ့ဒီလိုရှိကြောင်းတွေဒီကောင်ကစီးပွားရေးခွင့်ငန်းတွေမှာမှတူရလူရေးရှိကြောင်းမှုရလာတဲ့အခြေအနေတွေမှာဒီ meeting ကလေးဆက်ရှောက်ရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့ဒီကျမရေးလက်လံတွေနဲ့အတူပေါ့နော်။ဟိုကလေးလေးမျိုးစင်းကိုဆက်နေတခြားထုတ်ပေးတာလို့ပြီးတော့တစ်ချိန်ထဲမှာပဲဒေတာဆိုင်ရာနေနဲ့ပြောင်းဆောင်ရွက်လို့ဒေတာထဲမှာရှိတဲ့လူတွေအတွက်ရှိတဲ့ပြောင်းဆောင်ရွက်မှုတွေအုပ်ပြီးရအစားဆွဲပေးနိုင်တဲ့စနစ်တွေတော့ဆိုပြီးတော့ကောင်းမွန်လာဖို့ကတော့အခြေအနေဖွဲ့စည်းရအောင်ဆိုရဖွဲ့ရတော့တာပေါ့။ဒီစင်တစ်ချက်ဆက်လက်ဆောင်ရွက်မှာဖြစ်ပါလား
။ပြုပြင်ပြောင်းလဲစတင်ခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ပြီးမှအခုတော့မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ကအပြတ်အသတ်နိုင်ရရှိတိုက်ပြီးတော့နောက်နှစ်မှာတော့အစိုးရဖွဲ့ဖို့အလားအလာရှိနေတာပေါ့နော်ဒီလိုအခြေအနေမျိုးမှာဆီယမ်မတို့ဒီနေစားရောက်နေတာလည်းကြားလာပြီဆိုတော့ကိုယ့်နိုင်ငံကိုကိုပြန်ဖို့အစီအစဉ်ရှိပါလားဆီယမ်မကျွန်
တော်တို့ဒီဆောင်ရွက်နေတဲ့အခွင့်အရေးအလုံးအားအခုမှမဟုတ်ပါဘူးလုပ်ရတဲ့အနေနဲ့ဆက်လာတဲ့အနေနဲ့ကိုယ့်ဒေသမှာကိုအခြေပြုတဲ့ဆောင်ရွက်နေတဲ့အခွင့်အရေးတွေဖြစ်တဲ့အတွက်ကြောင့်လုံးဝလည်းအရှိနေဒီသားဖြစ်ပါတယ
်ဟုတ
်ကဲ့ဟိုအစ်တေမဟုတ်ပါဘူ
း
လက်ရှိရှိတဲ့လုံးဝလည်းပဲပို့တော့ဟိုခိုင်မအောင်နဲ့ပို့တော့တူးချက်ခါလဲအိုင်အဲ့နဲ့အရှိရှိဟိုကောင်းမွန်တဲ့စနစ်တွေပေါ်ပေါက်လာဖို့ဒါပူပေါင်းဆောင်ရမယ်လို့တွေ့ဖြစ်ပါတယ်ဒီသားစီတဲ့မှာကျွန်တော်တို့ဟိုငွေချေချေဖို့အချက်မရလို့ဒါအဖွဲ့လေးဖြစ်စေတိုင်းအဲ့ဒါကျွန်မရဲ့အဖွဲ့စီဖြစ်စေဒီသားနဲ့ပို့တော့ကျွန်တော်ရဲ့စနစ်တွေကျွန်မရဲ့ဝန်ထမ်းတွေတော့ပို့ထောက်ထားတာပြန်လည်ပေးထားတာလေကြည့်ပြီးသားဖြစ်တဲ့အတွက်ကြောင့်ဒီရှိထားပြီးသားအဲရေမြေတွေနဲ့လုံငန်းလေးတွေပို့ပြီးတော့ခိုင်မအောင်နဲ့စိုးရတရားဝင်ဖို့တွေနဲ့ဒီမှာပြုလို့ရှိလာအောင်အဲတစ်ချိန်ထဲမှာပဲဒီရှိရှိအတွက်နိုင်ငံတကာထောက်ပံ့မှုတွေပြီးတော့မဟုတ်ပဲကောင်းမွန်တဲ့အဲအကျမအေးစနစ်အမှားလုံချုပ်ဖို့ပို့ပြီးတော့ရှိလာဖို့ရတော့တာဒေတာဒေတာအလိုက်ပေါ့နော်ဒီဒေတာဆိုင်ရာဆွေးရတယ်လည်းဆိုလို့ဟိုတိုင်းကဆွေးကြည့်တယ်လည်းဆက်လက်ပြီးခဲ့တော့အမှတ်စာတွေဖြစ်တော့ကျွန်တော်တို့အနေနဲ့တော့ဒီလက်ရှိရှိနေတဲ့လုပ်ငန်းလေးကိုပို့ပြီးတော့ခိုင်မာထောက်နေအောင်ပါတော့ဆောင်ရွက်နေဖြစ်ဖြစ်ပါအ
ဲ့တော့ဆီယမဆိုလိုတာကတော့ဆီယမကတော့မေတို့စီကမ်းမှာပဲဆက်နေသွားမယ်လားလားရှိတာပေါ့
ဟုတ်ကဲ့ကျွန်တော်တို့လည်းတော့စီကမ်းကိုလည်းဒါဒီရက်ဆက်မှာရှိတဲ့တရားစမ်းမရေးအဖွဲ့အစည်းတွေနဲ့အဲဒီပေါင်းဆောင်ရွက်မှုတွေဆက်လက်ဆောင်ရွက်တော့မှာဖြစ်တယ်လို့နောက်ထိုင်းနိုင်ငံမှာရှိတဲ့စမ်းမရေးစနစ်နဲ့လည်းပို့ပြီးတော့ဆက်ဆက်ပူးပေါင်းသွားပြီးတော့ဒီရှိမှာရှုပြောင်းလူမှုတွေအားလည်းအမြဲရှိနေမှာဖြစ်တဲ့အတွက်ကြောင့်မြန်မာပြည်ကလည်းရှုပြောင်းလူမှုတွေရဲ့နော်ဒီကျန်းမာရေးပညာရေးနဲ့လူမှုရေးကိစ္စတွေကိုနော်ဒီထိုင်းနိုင်ငံအစိုးရနဲ့ဖြစ်စီပြီးခဲ့မှာနော်အစိုးရနဲ့ဖြစ်စီကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်ကြတာဖြစ်ပါတယ်။ဒါကြောင့်ရှုပြောင်းလည်းအရှိနော်ဒီတိုင်းဆက်လက်တော့လေ့လာသွားပြီးတော့နော်ပို့ပြီးတော့ကောင်းမွန်တဲ့ကျန်းမာရေးစနစ်ကပြည်ထောင်လာမှာပေါ်ပေါက်လာပြီးဆိုလို့ရှိရင်လည်းနော်ကျွန်တော်တို့အနေနဲ့ဒီအချို့သောအလုံးစုံလေးဒါတော့ဒီပြည်ကလည်းအခြေပြုပြီးတော့နော်ဆက်ဆောင်ရနေတဲ့အဲနာကျမရေးထွက်ဒီဒီတန်လို့ပြီးတော့တရားဆောင်ရလို့ရအောင်ဒီလိုကျွန်တော်တို့ဆက်ရတော့မူကြည့်ကြတာဖြစ်ပါတယ
်။ဒေါ်ဆန်းစုကြည်ရလေဟိုပြည်တွင်းမှာရောပြည်ပမှာရောပေါ့နော်နိုင်ငံတကာကချီးကျူးထိုက်တဲ့ဒီဒီမိုကရေစီခေါင်းဆောင်အမျိုးသမီးကြီးတူဖြစ်တယ်ပေါ့နော်အလားတူပဲဒီထိုင်းမြန်မာနယ်စပ်မှာလေဆီယမ်မဒေါက်တာစင်ဒီယာဆိုလေနိုင်ငံတကာကတည်တဲ့ဆီယမ်မရေလှုပ်ဆောင်ချက်တွေကလေးအများကြီးပဲနိုင်ငံတကာကချီးကျူးကြတာပေါ့နော်အခုလိုမျိုးဒီအမျိုးသမီးတွေပေါ့နော်ခိုင်မာချက်အပြည့်အဝနဲ့အများကောင်းကျိုးတွေရည်တည်ပေးနိုင်ခဲ့တာပေါ့နော်ဆီယမ်မတို့ဘလို့ခွန်အားယူပါလေဆီယမ်မနည်းနည်းလေးကျမတို့အမျိုးသမီးတွေကိုပြောင်းမျှဝေပါလား
ဆိုတော့အမျိုးသမီးအနေနဲ့ကတော့ဒါသဘာဝအဖြစ်နဲ့ဒါမိခင်အနေနဲ့ဖြစ်စီအနေနဲ့ဖြစ်လဲဒါသဘာဝအရတော့ဒါမောင်နေမိမတွေမိသားစုကြောင့်လေဆောင်ရွက်ရတာဖြစ်တဲ့အတွက်ကြောင့်အမျိုးသမီးတိုင်းကလည်းဒါကိုရဲ့မိသားစုစမ်းနိုင်ရေးကိုရဲ့ရစမ်းနိုင်ရေးဆိုတော့ဒါအရင်အရင်တစ်ခါစိတ်ဝင်စားတဲ့အရှိလည်းဖြစ်ပါတယ်။နောက်တော့ဒီကလေးဒီရဲ့စမ်းနိုင်ရေးပညာရေးအဲ့လေသူကနော်ဆင်းနေဖြစ်ပေါ်တဲ့ဒေတာတွေကအမတီနေတဲ့ဒေတာတွေမှာဆိုလို့ရှိရင်ဒီအေးသားဒီကအိမ်မှာရှိတာနေတဲ့အခါကျတော့ တော့ဒီလိုမျိုးတွေကစစရရပေါ့နော်လက်ရရရစစဆောင်ရရတာဖြစ်တဲ့ကြောင့်ပို့ပြီးတော့စွာလေးပေါ့ရှိလာဖို့ဆိုတာကတော့သူတဲ့မူပညာအတတ်ပညာလေးပို့ပြီးတော့ရရှိလာနိုင်လို့လည်းလိုအပ်တယ်ဆိုရင်ဒီမှာဟိုပါရရဖြစ်ပြီးခေတ်ဆက်ဆက်ဟိုပါရရဒီတစ်ခါဖြစ်ရှင်းတဲ့အခါမှာဖြစ်ပြီးပေါ့အမျိုးသမီးလေးကိုယ်ပိုင်ပါဝင်လို့ရအရေးကြီးတယ်အကြောင်းမှန်တကယ်စစ်မှန်တဲ့ဒီကျေးရည်နဲ့အမှုရပြန်လဲပြန်ရည်ချပါကတော့ဒီအမျိုးသမီးတွေရှေ့ကပါဝင်လာဖို့ကပိုအရေးကြီးပါတယ်
You can bend but never break me 'cause it only serves to make me more determined to achieve my final goal
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးတော့နားဆင်ကြရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးနေပါတယ်ရှင်
ဒီတစ်ပတ်တော့ nutrient pollution လို့ခေါ်တဲ့ဩဇာတက်ညဉ့်ဉန်းမှုအကြောင်းကိုပြောပြပေးမှာပါ။ရေစီဩဇာတွေဖြစ်တဲ့ nitrogen နဲ့ phosphorus ဓာတ်ငွေလေးရုထဲမှာဖြစ်စေရေရုထဲမှာဖြစ်စေရှိတန်တာတဲ့သိပ်ပြီးများနေတာကိုဩဇာတက်ညဉ့်ဉန်းမှုလို့ခေါ်ပါတယ်။ဒီညဉ့်ဉန်းမှုဟာသဘာဝဝန်းကျင်ပြဿနာတွေထဲမှာစိန်ခေါမှုအများဆုံးပြဿနာတစ်ခုလို့တဘာဝဝန်ကျင်ဆိုင်ရာ engineer ဒေါ်အေးကြီးကပြောပါတယ
် nutrient pollution ဆိုတာကအာဟာရဓာတ်ဒါမှမဟုတ်လို့ရှိရင်ဩဇာဓာတ်ညဉ့်ဉန်းမှုသူတဖြစ်တော့အာဟာရတို့ဩဇာဓာတ်တို့ဆိုတာဒီရေထဲမှာရှိတယ်မှာလေသို့တော်လည်းများများရှိလာတဲ့အခါမှာညဉ့်ဉန်းမှုတစ်ခုဖြစ်လာပါတယ်ဒီပြဿနာဟာတဘာဝပြောင်းဝင်ခြင်းနဲ့ပတ်သက်တဲ့ပြဿနာတွေမှာဆိုလို့ရှိရင်တော်တော်ပဲကျေပြန့်အကုန်ကြများပြီးတော့စိန်ခေါမှုအများဆုံးဖြစ်တဲ့ပြဿနာဖြစ်နေပါတယ်ဒီဓာတ်နှစ်ခုဟာအပေါ်မှာဆိုရင်ရေအောက်မှာရှိတဲ့ကေဟစနစ်မှာဆိုရင်သူကတဘာဝအတိုင်းအစိပိုင်းတစ်ခုပါနေပါတယ်ဒီနိုက်ထရိုဂျင်တဲ့အခါဆိုလို့ရှိရင်လည်းကျမတို့ရှူတဲ့လေထဲမှာလည်းအများကြီးရှိပါတယ်ဒီနိုက်ထရိုဂျင်နဲ့ဖော့စဖရပ်တွေကရေထဲမှာဆိုရင်ရေညှိလေးတွေရေထဲမှာရှိတဲ့အပင်လေးတွေကြီးထွားမှုကိုသူကအထောက်အကူပြုနေပါတယ်ဒါလေးတွေကိုမှီပြီးတော့ငါးတွေကနေလို့ရတယ်အစားလည်းစားလို့ရတယ်ဒါပေမဲ့တေးတဲ့ဇီဝရုပ်ရှိတဲ့အကောင်လေးတွေလည်းရေထဲမှာနေလို့ရပါတယ်ဒါပေမဲ့အဲ့ဒီဓာတ်တွေတဘာပေါ်ဝင်နေတယ်အများကြီးဝင်လာတဲ့ခါမှာအထူးသဖြင့်ဒီလူတွေရဲ့လှုပ်ဆောင်မှုကြောင့်ပေါ့နော်ရေတွေလေတွေတဲ့ဝင်လာတဲ့ခါမှာညဉ့်ဉန်းမှုဖြစ်သွားတယ်အမြင့်ကြီးဖြစ်သွားပါတယ်များသွားလို့ပေါ့နော်သူတို့ကမြေချောင်းတွေအင်းအိုင်တွေကန်တွေပင်လယ်ခွေတွေပင်လယ်အော်တွေနောက်ကမ်းရိုးတန်းတွေဩဇာတက်ရောက်မှုရှိတယ်ဒီလူတွေရဲ့ကြမ်းမိုင်းနဲ့ပတ်သက်တာတွေလည်းထိခိုက်တယ်တဘာပေါ်ဝင်နေတယ်ထိခိုက်တယ်နောက်တိုင်းပြည်ရဲ့ပေါ့နော်စီးပွားရေးအခြေအနေကိုလည်းထိခိုက်ပါတယ်အမေရိကန်မှာလည်းဖြစ်နေပါတယ်။မြန်မာပြည်မှာလည်းဒီလိုအလားတူပြဿနာရှိနေပါတ
ယ်။ဩဇာတက်ညဉ့်ဉန်းမှုနဲ့ပတ်သက်ပြီးတော့ပေါ့နော်။ဗမာနိုင်ငံမှာဘယ်နေရာတွေမှာအဓိကတွေ့နေရပါလဲ
။အခုတွေ့နေတာတော့ရေဒုမှာလည်းတွေ့နေရပါတယ်။လေဒုထဲမှာလည်းရှိတယ်ဒါပေမဲ့သိတော့မသိတာသေးဘူးပေါ့နော်။ဒါပေမဲ့လေတွေကလည်းရေထဲရောက်နေတာပေါ့။အခုတစ်ဖြစ်အင်းလေးလိုနေရလို့မြန်မာပေါ့နော်။nitrogen ဓာတ်တွေ phosphorus ဓာတ်တွေများတဲ့ကြောင့်မို့ရေညှိရေမော်တွေကအရန်နေများနေတယ်။ GH စနစ်ကလက်ခံနိုင်လောက်ထက်ပိုများနေတယ်။ရေရဲ့အရေးသေးတွေကျနေတယ်။နောက်ပြီးတော့အစာအစာအရင်းမြစ်တွေအကုန်လုံးကိုထိခိုက်တယ်။ထူးသဖြင့်ရေထဲမှာရှိငါးတွေအောက်ဆီဂျင်ကနည်းသွားတယ်။ရေအောက်မှာရှိအသက်ရှင်နေနေတဲ့ဟိုအပင်ရောတတော်လေးတွေပေါ့နော်။သူတို့မှလည်းရှင်ဖို့ကခက်ခဲတယ်။အဲ့ဒီဖြစ်စဉ်ကို eutrophication လို့ခေါ်ပါတယ်။အဲ eutrophication ဆိုတာ eutrophic ဆိုတဲ့အာဟာရအလွန်ပြည့်ဝနေလို့ပြောပါတယ်သို့တော်လည်းပြည့်ဝတာတွေကလွန်ကဲသွားတဲ့ခါကျတော့ညဉ့်ဉန်းမှုဖြစ်ပါတယ
်ဒီလိုဩဇာတက်ညဉ့်ဉန်းမှုဖြစ်နေပြီဆိုတော့ကိုသိနိုင်တဲ့အချက်တစ်ခုကရေပြင်းမှာရေညှိရေမော်တွေတိတ်များပြီးစိမ့်နေတာမျိုးပါဒါဟာအန္တရာယ်ဘက်လောက်ကြီးပါသလဲ
တကယ်လို့များရေကိုကြည့်လိုက်လို့ရှိရင်ရေပြင်းကစိမ့်ပြီးတော့ရေမော်တွေကအရန်ကိုများနေလို့ရှိရင်ဒီထဲမှာရှိတဲ့အောက်ဆီဂျင်ကိုအရန်ကိုနည်းစေတယ်အဲ့ခါကြလို့ရှိရင်ငါးတွေကိုမကြမ်းမဖြစ်စေရသို့တေးထောင်းတေးသွားတယ်ဘာဖြစ်လို့လဲဆိုတော့ဒီရေညှိတွေကသူတို့ကတဖြည်းဖြည်းတေးသွားတယ်သူတို့တေးပြီးတော့ပုတ်တိုးဆွေးမြင့်လို့ရှိရင်သူတို့ကရေထဲမှာရှိတဲ့အောက်ဆီဂျင်တွေကိုအရန်သုံးတယ်သုံးတဲ့အခါမှာငါးတွေနဲ့တခြားတစ်ပင်တွေတခြားဟိုတတော်ဝါတွေပင်တွေကသုံးလို့မရတော့မရတဲ့အခါမှာရေထဲမှာအဲ့ပြဿနာဖြစ်လာပါတယ်ဒီလိုရေမော်တွေများများတယ်လူတွေကိုဒုက္ခဖြစ်တယ်ဘာလို့လဲဆိုတော့သူတို့ကအစိတ်အတောက်တွေထွက်တယ်နောက်ဘက်တီးရီးယားတွေတိုးပွားလာတယ်ဒါပြီးတော့လူတွေကအဲ့ရေတွေနဲ့သွားပြီးတော့ထိတွေ့မှုရှိတဲ့အခါမှာဆိုလို့ရှိရင်ချမ်းသာတယ်ဖြစ်နိုင်တယ်နောက်ပြီးတော့အဲ့လိုဖြစ်ထားတဲ့ငါးတွေနဲ့ပစုံတွေနဲ့ဟို ိုသွားပြီးတော့လဲစားမိတယ်ဖြစ်စေတောက်မိပြီဖြစ်လို့ရှင်လူတွေမှာကျန်မာရေးအရင်ထိခိုက်တယ်ဒီ nutrient တွေများလုံးအကြီးတဲ့ရေအောက်ရေဆိုလို့ရှင်လဲပမာဏနည်းနည်းလေးပဲပါတယ်တော့ထိခိုက်ပါတယ်အထူးသဖြင့်ကလေးတွေကပို့ပြီးတော့ထိခိုက်ဖို့လွယ်တယ်သူတို့ကဒီ nitrogen များများပါတဲ့ compound ပေါ့ nitrate ဆိုတာဟာတောက်တရေတွေမှာပါလို့ရှိရင်ကလေးတွေကအများကြီးပဲဒုက္ခရောက်တယ်ခုသူတို့ပြောကြတဲ့ကလေးတွေမှာ blue baby ဆိုတာဖြစ်တယ်ဆိုတာအသားတွေပဲပြာသွားတယ်ပါညာဆိုတော့ခန္ဓာကိုယ်ထဲမှာရှိတဲ့ cell တွေက nitrogen တွေများပြီးတော့ oxygen တွေကိုမသိမ်းနိုင်လို့ဖြစ်ပါတယ
်အင်းလေးဒေတာမှာဩဇာတညဉ့်ညမ်းမှုကိုဘဲကနေရနေတယ်ဆိုတာကိုကြည့်ရအောင်ပ
ါအင်းလေးမှာဆိုရင်ဒီ nitrogen နဲ့ phosphorus တွေကဘဲကလာရလဲဆိုလို့ရှိရင်အထူးသဖြင့်တော့စိုက်ပျိုးရလာပါတယ်အဓိကကတော့ခင်းရင်းလေးကိုစိုက်ပျိုးကြတယ်နောက်သူတို့မှခင်းရင်းလေးတွေပဲလဲစိုက်ပျိုးတယ်နောက်စံနေပိုင်းလည်းနည်းနည်းပါးပါးစိုက်ပျိုးတယ်စိုက်ပျိုးတဲ့အခါမှာသူတို့ကမြေဩဇာတွေတုံးတယ်မြေဩဇာဆိုတာ nitrogen နဲ့ပါတယ် phosphorus နဲ့ပါတယ် nitrogen ကမြေဩဇာမှာတော့လိုပါတယ်ပေါ့လို့ဆိုရင်အပင်တွေကိုပန်အောင်လို့ phosphorus ကလည်းလိုတယ်ဒါမှဒီ phosphorus ဓာတ်ထဲမှာရှိတဲ့ ATP ဆိုတဲ့ဓာတ်ကနေပြီးတော့မြေရေကြီးထဲမှာရှိတဲ့ဩဇာဓာတ်တွေဆုတ်ခိုင်းအောင်သူကအပင်ကိုလုတ်ပြီးတယ်ဒါအရေးကြီးတယ်ဒါပေမဲ့အဲ့ဒါများသွားတဲ့အခါမှာရေထဲရောက်သွားတယ်အခုပိုဆိုးတာကအင်းလေးမှာသူကကျွန်းမျောတွေပေါ်မှာစိုက်တော့တခါတည်းကိုရေထဲကိုဝင်သွားသလိုဖြစ်တယ်ကျွန်းသူကျွန်းသားတွေကလည်းအဲ့ရရေတွေတောက်နေကြတယ်အဲ့ nitrogen and phosphorus နဲ့နောက်တစ်ခုကပါလဲဆိုလို့ရှိရင်လူတွေရဲ့မိန်းလာအညစ်အကြေးတွေပါအဲ့ကျွန်းပပလည်းမှာရှိလူတွေကလည်းအိမ်သားအညစ်အကြေးမိန်းလာတင်းစီးတဲ့စနစ်ကိုမြန်မာပြည်မှာမရှိသေးဘူးတန့်စင်တဲ့ဆက်တွေလည်းမရှိတော့အားလုံးပဲအိတ်ထင်မှာရောက်တဲ့အခါကျမှအိတ်ထဲကလည်း phosphorus nitrogen လာပါတယ်နောက်တစ်ခုကဘာလာတယ်လဲဆိုရင်ဒီဆက်ပြာပေါ့နော်ဆက်ပြာဟာအများသောအားဖြင့်ဟိုတချို့ဆက်ပြာတွေကဒီ phosphate ပါပါတယ် phosphate ပါတဲ့အခါကျလို့ရှိရင်အဲ့ဒါတွေကလည်းဒီကန်ထဲကိုရောက်ပါတယ်အထူးသဖြင့်အခုချိန်မှာဆိုရင်ဟိုတယ်တွေလည်းများလာပြီလူတွေလည်းပိုများလာတယ်ဧည့်သည်တွေလည်းအတုံးတွေလည်းများလာတယ်နောက်ဗမာပြည်မှာတဲ့ဆက်ပြာဟာ phosphate ပါတဲ့ဆက်ပြာလားမပါတဲ့ဆက်ပြာလားဆိုတာကိုကန့်သတ်ထားတာမရှိပါဘူးအခုအနောက်နိုင်ငံတွေမှာတော့ phosphate ပါတဲ့ဆက်ပြာတွေကိုမသုံးတာများပါပြီ။နောက် nitrogen နဲ့ phosphorus နိုင်တဲ့နေရာတစ်ခုကတော့တိရစ္ဆာန်တွေရဲ့အညစ်အကြေးဖြစ်ပါတယ်။နွားချီးတွေပါတော့အဲ့ဒါတွေကလည်းလာနိုင်တယ်။အဓိကကတော့မြေကြီးပေါ့နော်မြေကြီးကလည်းတစ်ခါရေထဲရောက်အဲ့လိုမျိုးလာတာပေါ့နော်။နောက်ပြီးတော့မိုးရေတစ်ဆင့်မိုးရေပြည်မြေပေါ်မှာကျသွားမယ်အဲ့မြေဘဝတစ်ဆင့်နဲ့နောက်ဆိုရေတုတွေရောက်နိုင်တယ်အဲ့တော့ဒီအင်းလေးပတ်ဝန်းကျင်မှာလည်းအင်းလေးမှာစိုက်တာနဲ့မကားလေပတ်ဝန်းကျင်မှာစိုက်တာတွေရလည်းဩဇာတက်ရောက်မှုရှိပါတယ်ဒီလိုအကြောင်းနေကြောင်းအင်းလေးရဆိုလို့ရှိရင်အခုချိန်မှာအတော်ပဲရေအရေတုရအတော်တော်ဖြစ်ပေါ့အမတန်ကိုစိုးဝါနေရလူတွေကရေတော့တောက်လို့မရတော့ပါဘူးတတိထားပြီးတော့အမြန်ကိုပြန်လည်ပြုပြရမယ်အချိန်ရောက်နေပါပြီ
တဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအစ်နာစင်နိုင်ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးနေပါရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောတာရှင်များခင်ဗျာ။ကမ္ဘာတစ်ခွေမှာကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ၊ဗီယက်နမ်၊ဆီးရီးယား၊ရုရှား၊အီရန်နဲ့တခြားနိုင်ငံတွေမှာသတင်းသမားတွေကိုဝိုင်းဝန်းလှုပ်ကြံတိုက်ခိုက်တာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ချင်းချောက်မှုတွေပြုလုပ်နေကြပါတယ်။သတင်းသမားများအပေါ်အကာအကွယ်ပေးတဲ့အဖွဲ့ကြီးဖြစ်တဲ့ CPJ အဖွဲ့ကြီးရဲ့2014ခုနှစ်အစည်းအဝေးခန်းစာအရသတင်းတောက်60ကျော်အသက်ခံခဲ့ရပြီးရာနဲ့ချီပြီးတော့ထောင်သွင်းအကျဉ်းချခံထားရသလိုဒါဇင်နဲ့ချီပြီးတော့လည်းပျောက်ဆုံးနေတယ်လို့ဖော်ပြထားပါတယ်။နေစည်းမချသတင်းတောက်များအဖွဲ့ကလည်းအစိုးရတွေနိုင်ငံရေးခေါင်းဆောင်တွေကသတင်းသမားတွေကိုအတန်မထွက်နိုင်အောင်စင်စါဖြတ်တောက်မှုတွေဖိနှိပ်မှုတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေါ်တားမြစ်ကန့်တတ်မှုတွေပြုလုပ်နေကြပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်ဆိုတာဟာလူ့အခွင့်အရေးရဲ့အခြေခံအုတ်မြစ်ဖြစ်တယ်လို့တချိန်ကသတင်းသမားတယောက်ဖြစ်ခဲ့တယ်လို့တန်တမာရေးနဲ့ပြည်သူ့ရေးရာဒုတိယနိုင်ငံခြားရေးဝန်ကြီးRichard Stenger ကနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာပြောဆိုခဲ့ပါတယ်။ဆယ်စုနှစ်ပေါင်းများစွာနဲ့အခုချိန်ဟာဒီလွတ်လပ်မှုပေါ်စိန်ခေါ်မှုတွေအများကြီးဖြစ်ပေါ်နေတဲ့အချိန်ဖြစ်တယ်လို့ပြောပါတယ်။အချက်၃ချက်ကိုသူကထောက်ပြပါတယ်။သတင်းသမားတွေဟာပြိပခတ်ဖြစ်နေတဲ့နေရာတွေနဲ့တခြားနေရာတွေမှာကိုတိလက်ရောက်တိုက်ခိုက်ခံရတဲ့အန္တရာယ်တွေရှိနေပါတယ်။တအူးဆမ်မိုင်းအုတ်ချုပ်သူတွေအုပ်စိုးတဲ့ တိုင်းပြည်တွေမှာဆိုရင်လွတ်လပ်စွာတင်ပြပြောဆိုထုတ်ဖော်ပိုင်ခွင့်ကိုနှဲပါသွားစေပါတယ်။နောက်ပြီးလောက်ကျန်ဖန်တီးတဲ့သတင်းမျိုးတွေကပိုးပြီးတော့များလာတယ်လို့ပြောပါတယ်။တစ်ချိန်လုံးကတော့အမှန်တရားကိုဖော်ထုတ်ဖွင့်ချခဲ့တဲ့သတင်းသမားတွေအတွက်လုံခြုံမှုရှိခဲ့တယ်လို့ဒုတိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်။အခုတော့သူတို့ဟာအစိုးရတွေနဲ့အိုက်ဇဲလို့အကြမ်းဖက်အုပ်စုတွေရဲ့ပြစ်မှတ်ဖြစ်နေကြပါတယ်။သတင်းလွတ်လပ်ခွင့်ဟာအမေရိကန်နိုင်ငံသားရေးမူဝါဒမှာအလွန်ရေးပါတဲ့အခြေခံအချက်ဖြစ်ပါတယ်။အမေရိကန်သံတမန်တွေဟာကမ္ဘာပေါ်မှာရှိတဲ့အစိုးရတွေနဲ့နှစ်နိုင်ငံကိစ္စတွေဆွေးနွေးကြတဲ့အခါတိုင်းပြောဆိုလေရှိတဲ့အကြောင်းအရာတွေမှာဒီကိစ္စလည်းပါဝင်ပါတယ်။ခြေလှမ်းတစ်ခုအနေနဲ့သတင်းသမားတွေအတွက်ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာ digital လုံခြုံရေးသင်တန်းတွေကမ္ဘာအနှံ့မှာပို့ချပေးတာအမေရိကန်ပြည်ထောင်စုအနေနဲ့အင်တာနက်လွတ်လပ်မှုအစီအစဉ်ရကမ္ဘာအနှံ့ကထောင်နဲ့ချီတဲ့အားနည်းတဲ့အရက်ဖက်အဖွဲ့အစည်းတွေလွတ်လပ်တဲ့သတင်းသမားတွေအတွက်အမေရိကန်ဒေါ်လာတန်100ကျော်ပစ္စည်းကရိယာတွေနဲ့သင်တန်းတွေပို့ချပေးခဲ့ပါတယ်။နောက်ဆုံးအကြမ်းဖက်အဖွဲ့အစည်းတွေတဦးဆိုင်မှန်အစိုးရတွေထံကတိုးများလာနေတဲ့လုတ်ကြံသတင်းတွေအပေါ်တုံ့ပြန်ရေးကိုအမေရိကန်ပြည်ထောင်စုကတက်တက်ကြွကြွလှုပ်ဆောင်နေတယ်လို့ဒုတိယဝန်ကြီးစတန်ဂယ်ကပြောပါတယ်။ဝါရဖြန့်ချီမှုကိုသတင်းသမားတွေကိုရှေ့တိုးမလုပ်လာအောင်အချက်လက်တွေကိုအခြေခံတဲ့သတင်းစကားတွေနေရာယူလာအောင်နောက်ပြီးတော့လွတ်လပ်တဲ့မီဒီယာအတွက်ဗန္ဒာရေးနည်းပညာနဲ့စီမံဖွဲ့စည်းမှုတွေကိုအထောက်အကူတွေပေးနေပါတယ်။ဒါဟာဘာကြောင့်မလဲ။ဘာဖြစ်လို့လဲဆိုတော့သမ္မတဘရက်အိုဘားမားကပြောခဲ့မှုပါတယ်။ကျွန်ုပ်တို့လိုနိုင်ငံသားတွေအနေနဲ့ကျွန်ုပ်တို့နိုင်ငံတွေရဲ့အကြောင်းကျွန်ုပ်တို့ရဲ့အကြောင်းကျွန်ုပ်တို့အစိုးရတွေရဲ့အကြောင်းတွေကိုအမှန်တမ်းသိရအောင်သတင်းသမားတွေကလှုပ်ပေးကြပါတယ်။ဒီချက်ကကျွန်ုပ်တို့ကိုပိုးပြီးတော့ကောင်းမွန်စေပါတယ်။ပိုးပြီးတော့အင်အားတောင့်တင်းစေပါတယ်လို့ပြောဆိုခဲ့ကြောင်းပါခင်ဗျာ
။ American Soul ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American Soul ရဲ့သဘောထားမြင်တာဖြစ်ပြီးဘူယိုရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဒီကနေ့မနေ့ဖက်အစည်းအဝေးဆုံးသတ်ခင်မှာတော့သတင်းအချင်းချုပ်ကိုမနက်တာချမ်းကတလှည့်ကြီးညာပေးပါဦးမယ်ရှင
် IS တွေကြွားတွေကိုချိန်မုံနေတဲ့ Syria တပ်ဖွဲ့တွေရဲ့ပူတွဲစစ်စင်ရေးတွေမှာပါဝင်နေတဲ့အနောက်နိုင်ငံတွေကကြောရောင်းနောက်ခံပေးထားတဲ့တိုက်ခန့်အုပ်စုတွေကိုလည်းရုရှားနိုင်ငံကအခုခါပံ့ပိုးကူညီပေးနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်Syria အစိုးရတပ်တွေနဲ့အချိန်တော်ကြာတိုက်နေတဲ့လွတ်လပ်သော Syria တပ်မတော် FSA ကိုလေကြောင်းအကူလက်နက်တွေနဲ့လိုအပ်တဲ့အထောက်ပံ့တွေကိုပထမအဦးဆုံးအကြိမ်ပေးအပ်ခဲ့တဲ့အကြောင်းတောက်ကြနေကရုရှားကာကွယ်ရေးဝန်ကြီးဌာနထိပ်တန်းအရာရှိတွေနဲ့အစည်းအဝေးတွင်သမ္မတပူတင်ကပြောဆိုခဲ့တာဖြစ်ပါတယ်။တောက်ကြနေကအာဖဂန်နိုင်ငံကာဘူးမြို့တော်ကတနမန်ရက်ကွက်ဘုံခွဲတိုက်ခိုက်ခံရမှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်အစိုးရအဖွဲ့ကပြောဆိုလိုက်ပါတယ်။ဒီတိုက်ခိုက်မှုအတွင်းစပိန်ရဲတအုပ်အပါအဝင်အ ਨੇ ဆုံးနှစ်ဦးသေဆုံးပြီးတော့တော်တော်များများဒဏ်ရာတွေရခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံကထင်ရှားတဲ့လူခွင့်ရေးရှင်နေဖူဂျီချန်းကိုတနင်္လာနေ့ကျရင်တရားရုံးထုတ်စစ်ဆေးတော့မှာဖြစ်ပါတယ်။တနစ်ခွဲကျော်ဖမ်းဆီးခံထားရတဲ့ဖူဟာလူမျိုးရေးမုန်တိမှုဖြစ်အောင်လှုံ့ဆော်ဖို့နဲ့တည်ငြိမ်မှုပြပြအောင်လုပ်ဖို့လူမှုကွန်ရက်မီဒီယာတွေမှာရေးသားဖော်ပြခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ထောင်နဲ့ရှစ်နှစ်ထိချမှတ်ခံရမယ့်အခြေအနေတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုပါဝင်အနောက်နိုင်ငံအစိုးရတွေကဖူရဲ့အမှုနဲ့ပတ်သက်ပြီးဝေဖန်ပြောဆိုခဲ့ကြသလိုပြန်လွတ်ပေးဖို့အတွက်ကိုလည်းတောင်းဆိုထားပါတယ်။ဖူရဲ့အမှုကိုကြားနာစစ်ဆေးတာဟာနိုင်ငံရေးအရဟန်ပြစစ်ဆေးတာသာဖြစ်ပြီးတရားဥပဒေစိုးမိုးရေးဆောင်ရွက်မယ်ဆိုတဲ့တရုတ်အစိုးရရဲ့ဂရီတွေအပေါ်မေးစရာတွေဖြစ်နေရတယ်လို့လူခွင့်ရေးဖွဲ့တွေကပြောဆိုပါတယ်
။စနေနေ့မနေ့ဖက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမနက်တာချမ်းကြီးညာပေးသွားတာပါ။ဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အိုင်ဒန်ဥရကူဖြစ်ပါတယ်။ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့စီစဉ်တွေကိုလှိုင်းဒိုမီတာ16.41တို့ကနေပြီးတော့ဖန်ယူနားဆင်နိုင်ကြပါလေရှင်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.